ဒီနေ့သာသနာတော်တက္ကရေ2569လူလူဝဟာရကောဇာတက္ကရေ1388ခုဝါကောင်လက်ပြည့်ကျော်2ရက်နေ့ဒီနေ့20ရက်ချက်လ2016ခုနေ့ချမ်းပြေတောင်မြင်တောင်ကြီးမြို့မူလမင်းကွန်းကျောင်းထဲတွင်လည်းဆင်ကျင်းပါလေရှိနေတဲ့ဘာတွင်ကာလငါရတအထုလုပ်ပြီးကျင်းတဲ့တရားစခန်းနည်းနည်းပိုင်းမှာသစ္စာ၄ပါးကိုပဋိစ္စသမုပ္ပါဒ်နဲ့ရှင်တွဲပြီးဟောကြားနာကြားကျင့်ယူကြရမှာမို့လို့သစ္စာ၄ပါးအမှတ်စဉ်တစ်ဖြစ်ဩကြတာကြအကျဉ်းယူကြမှာမို့ဖះချင်းပုံတော်မှန်းဆကုံတော်တန်တကဗုဒ္ဓနုဒတိပွားများကြမယ်မိမိတို့ရှိမှောက်နဲ့တည်င်းသောစံပေတော်မူနေတဲ့ဖះချင်းရဲ့ပုံတော်ကိုမှန်းပြီးတော့ဘိန်းတော်ကုံတော်တန်တကဒုဒ္ဓရကောင်းမြတ်ကာယကံမနောကံဖြင့်အာယုံလေးပြုထားကြနမောဇတုသစ္စာဓမ္မဒေတာကသတ္တမံတံဗုဒ္ဓတ္တနမောဇတုသစ္စာဓမ္မဒေတာကသတ္တမံသံဗုဒ္ဓတ္တသမံသံဗုဒ္ဓတ္တဒုက္ခသမုဒယနိရောဓနှင့်မေဃတဖြာလေးသစ္စာကိုဆေယံမကုတိယံဘူညံတော်မြတ်ဖြင့်ထိုတွင်ယင်သိမြင်တော်မူတတ်ပါ၏ထသောဇတုသစ္စာဓမ္မဒေတာကသဤကဒုက္ခသစ္စာပိုင်းခြားသိရမည်တရားဟု၍၎င်းဤကသမုဒ္ဒယသစ္စာကျွင်းမဲ့ပဲစွန်ရမည်တရားဟု၍၎င်းဤကမေဃသစ္စာကျိန်မှများစွာပွားများရမည်တရားဟု၍၎င်းဤကនិရောဓသစ္စာမျက်မှောက်ပြုရမည်တရားဟု၍၎င်းသစ္စာ၄ပါးမြတ်တရားကိုဟောမိပေးသနာတော်မူခဲ့ပါသောမြတ်စွာဘုရားအားမေယာမကံသစ္စာ၄တန်းတရားမှန်ကိုသိလို့မြင်လို့မျက်မှောက်ပြုလို့ကြကုန်သောသာတော်သမီးတော်ဘုရားတော်တော်တို့သည်နမောဗုဒ္ဓဂုံတော်အောင်းမြင်မြော်၍ယိုသည်မျက်နှုတ်မှညွှတ်ကြွ၍ရှိကိုခြင်းသည်အတုဘဝတုစင်သက်မသွေဖြစ်ပါစေသတည်းမြတ်စွာဘုရားဘေယာကဲရှင်ကျန်တာတာထိုင်ပြီးတော့တရားနာကြမယ်ကျန်တာတာလို့ထိုင်တဏှာရည်တွင်မှတည်တည်ငြိမ်ငြိမ်လေးနဲ့ယသဝဘယရှင်ဟောမင်းပေးတော်မူခဲ့တဲ့သစ္စာတရားတွေကိုနှလုံးသွင်းဖို့ဘုရင်တို့ဘုရားတရားဓမ္မတွေဘဝတို့ဘဝမှာလူရယ်လို့ဖြစ်လာရလို့ရှိရတကယ်သိရှိနားလည်ထားရမယ်တရားလေးမျိုးရှိတယ်เนาะတရားဘယ်နှမျိုးပါလိအဲ့ဒီတရားလေးမျိုးဟာမသိမဖြစ်တဲ့အလို့လူဘဝရဲ့တန်ဖို့အရှိဆုံးဆိုတာတရားအတိအဲ့ဒီတရားအတိဒီပေါ်လွင်ဖို့အတွက်သစ္စာ၄ပါးကိုသိရတယ်ဗျာ။ဘာ၄ပါးကိုသိရမလဲ။အဲ့ဒီသစ္စာ၄ပါးကိုသိဖို့အတွက်သတိပဋ္ဌာန်၄ပါးကိုအရှိခံရတယ်နော်။သတိပဋ္ဌာန်အရှိခံသစ္စာမြင်အောင်ကြည့်။သတိပဋ္ဌာန်အရှိခံသစ္စာမြင်အောင်ကြည့်လို့မိန့်တယ်လို့။တရားတော်တကတရားထဲမှာအပ္ပမတ္တဆိုတဲ့သတိတရားသည်အမြတ်ဆုံးပဲရှိရာတကရှိရာထဲမှာဆင်းရှိရာသည်အကြီးမားဆုံးဆိုရတယ်လို့တရားတကတရားထဲမှာအပ္ပမတ္တဆိုတဲ့သတိပဋ္ဌာန်တရားသည်အမြတ်ဆုံးအရှင်းအမြင့်ဆုံးသတိပဋ္ဌာန်၄ပါးကလွယ်ပြီးတော့ကျင့်စရာရှိလားမရှိဘူးသတိပဋ္ဌာန်၄ပါးကလွယ်ပြီးတော့ဖယ်ရှားပြီးတော့ကျင့်စရာမရှိဘူးသတိပဋ္ဌာန်၄ပါးအတိုင်းကျင့်၃ပါးမှတမာတိအရှင်ရလာမယ်။တ Tamari Shinyala Dhamma Yoko Yodan Nago Nandan Dilame. Eddie Yodiyang Yet, Yodiyadu Yet, Chongchu Sesa Moody, Nandiyadu, Chongchu Sesa Moody, or things he did. Jesia Briga Nyani Pshalame. Now Maruba Brisida Nyana Jesia Briga Nyana Ba, Shika Nyana Ba, Shita Ninda Bogodi, Tiyodi Nadi Kana Nawadu E. ตระษะဖြစ်ပြီးပစ္စည်းတဲ့ဒုက္ခသစ္စာကိုပိုင်းချမြင်လာလိမ့်မယ်ဟုတ်ကဲ့လားခန္ဓာဒုက္ခသစ္စာကိုမြင်မှန်များလာတဲ့ယောဂီပုဂ္ဂိုလ်သည်အပယ်လေးကိုရောက်စေတတ်သောသမုဒိယသစ္စာကိုပယ်တော့မှာပဲသူကသိပြီကိုသိတော့မလိုခြင်းဘူးတဲ့ခန္ဓာကိုယ်ကြီးကိုလေသိတော့မလိုခြင်းမလိုခြင်းတော့မဆွဲလန်း မဆွဲလန်းမပြုတ်လို့မပြုတ်လို့မရမရတော့ညှိခန္ဓာသိမယ်လို့သူတို့ဆိုတယ်မသိတော့လိုခြင်းတယ်တဲ့ခန္ဓာကိုယ်ကြီးခန္ဓာဒုက္ခကိုဒုက္ခသစ္စာအတိုင်းမသိတဲ့ပုဂ္ဂိုလ်သည်ဩဒီဘဝတော့အသက်ကြီးပြီနောက်ဘဝမှာငငယ်လေးဖြစ်ဖို့အတွက်နောက်ဘဝချမ်းသာရဖို့အတွက်ဘဝကိုတောင်းတာလိုက်တယ်ကုသိုလ်တွေပြုလုပ်ပြီးဘဝကိုတောင်းတာတော့တောင်းတာဒါကတဏှာနဲ့တောင်းတယ် ဘုံဘဝကိုလိုချင်တတ်မဲ့နှစ်သက်နေတာကတဏှာမဟုတ်လားမသိတာကအဝိဇ္ဇာမသိတာကလိုချင်တတ်မဲ့နှစ်သက်တွဲတာကံ့ကြီးနေတာကတတရတတရအဘိညာဉ်ဉ္စီဆိုတဲ့အတိုင်းထို့သူဘုံဘဝဒီပေါ်မှာကံ့ကြီးပြီးတော့နေတဲ့စိတ်ဒီတဏှာပဲတဲ့ အဲ့ဒီတဏှာကသုံးမျိုးရှိပြန်သေးတယ်ကာမတဏှာရဲ့ဘဝတဏှာဝိဘဝတဏှာဆိုပြီးတော့ကြည့်ပြန်ဘုရင်တို့တရားဓမ္မဤတဏှာမှာတရားသည့်မပေါ်လွင်သေးတဲ့ပုဂ္ဂိုလ်တဏှာထဲမှာနံပါတ်၁ကာမတဏှာကာမတဏှာကာမဂုဏ်အာယုန်ဒီပုံမှာအမြဲတမ်းတဇွဲခြင်းဆွဲနေတဲ့သဘောအဲ့ဒီကာမတဏှာဆိုတဲ့နေရာမှာဝတ္ထုကာမနဲ့ကိရိသာကာမနှစ်မျိုးရှိတယ် ပါကမ္မပါနဲ့ပါတယ်ဝတ္ထုကာမနဲ့ကိရိတာကာမဝတ္ထုကာမဆိုတာခန္ဓာနဲ့နှိစက်တဲ့ခန္ဓာဘွားတွေကိုဝတ္ထုကာမလို့ခေါ်တယ်စိတ်ချင်းကိုယတနာပစ္စည်းဥစ္စာလေယာမှုမြေဆိုင်စပါးခန္ဓာနှိစက်တဲ့ခန္ဓာအတုံးဆောင်မှန်သမျှတွေကိုဘာလို့ခေါ်တယ်ဝတ္ထုကာမလို့ခေါ်တယ် အဲ့ဒီဝတ္ထုကာမပေါ်မှာငါအပြစ်နဲ့ဇွဲခြင်းဆွဲနေတဲ့သဘောကြပြန်တော့ကိလေသာကာမလို့ခေါ်တယ်ဟုတ်တယ်လားဝတ္ထုကာမပေါ်မှာဆွဲလန်းနေတာကိုကိလေသာကာမဒီဝတ္ထုကာမကတော့ငရဲပြီမပို့ဘူးနော်ဝတ္ထုကာမကငရဲပြီပို့နိုင်သလားပို့နိုင်ပါဘူးဘသူကငရဲပြီကိုပို့တယ်လဲမေးရင် ကိလေသာကာမကငရဲပြီပို့တယ်ဒီပစ္စည်းဥစ္စာအိမ်ဂုံဒနာတွေသာသမိဆွေတွေမျိုးတွေဇနီးမယသမိသာလင်သားအိမ်ယာတွေကအပယ်လေးပုံမပို့ဘူးနော်အဲ့ဒီဝတ္ထုကာမတွေပေါ်မှာဆွဲလန်းနေတဲ့ကိလေသာကာမကဘာဖြစ်စေတတ်တယ်32ပုံနဲ့အပယ်လေးပုံကို ကြရောက်စေတတ်တယ်ဒါကြောင့်မို့လို့မိမိတဏ္ဏမှာနံပါတ်၁ညာတပရိညာဖြင့်ဒုက္ခသစ္စာကိုပိုင်းခြားသိအောင်ကြားနာပေးဟုတ်ကဲ့လားတရားနာမှုမှန်ဖို့လိုတယ်နော်ဟောခန္ဓာနာပြောရတယ်တရားနာတဲ့ခါမှာတရားထိုင်မနေနဲ့ နာဒီခန္ဓာကိုထိုင်တဲ့ကနာလေးကျင်းပြီးနာကျင့်ကျင့်ထားတရားဟောတဲ့ခါမှာအလုပ်ပဲကျင်းကျင်ကိုဟောတဲ့အခါကာလမှာကိုရောကတရားမှုစူးစိုက်နားမထောင်ပါပဲနဲ့ကိုဟာကိုမှတ်ရှင်သလိုချောက်မှတ်နေလို့ရှိရင်အဲ့ဒီယောဂီပုဂ္ဂိုလ်ဒီလမ်းပေါ်မှာလမ်းချော်သွားလိမ့်မယ်နော်ဒါကြောင့်ကမ္မထံအားထုတ်လို့ တရားအသိရလွယ်တဲ့ပုဂ္ဂိုလ်သည်ဘုရားရှင်စကလုံးလေးထောက်သောဝဇ္ဇတရားတဲ့ So so ma lue do poko chiyame de. So ma lue yame. Okay, la? So ma de zagalongu ma ma da da. Titi mimi na ta yame de. So ma lue ta de poko di bago taubi do. Shinya di honi de le. Paya so ma de de yago yoko taubi do bjani de la. Nango taubi bjani de la. Rubekana sude, yokana ji, taubia de la, wedine kana sude, wedinae, the bogo, taubia ni de la. Then ye kana go, taubia ni, then kare kana taubia, the winyane kana taubia ni de la. Daguro, go kana ne nyane, dwe, bi sai, bi natao niya. Sidu said, natama, oh, yoko taubia ni bi, yodia, paubia ni de de. Wena daba, wedina kanzambu, the bo mamiebu de. Lelevi hua gongale ma ma gongale ma dani de, tinya go taubi honi de, tinya ye ma mien moody. Siso bionwe ni dali di, siso bini dali, de zinia di mamiya da ayuna de mamiya. Mamiya mamiya siso bini de, di kare kana ye ma mien moody di. Tinye de atisi winyinu ma mien mu the boli di, kana ngaba go, takuzi, daba daba go, taubi dobe, mepi lo lo. ส่งบี้တော့ပဲပြောပြောရုပ်ရည်ရသဘောပေါက်နေရမယ်။အော်မြတ်စွာဘုရားရှင်ကခန္ဓာ၆ပြီးတော့မိတ်တော်မူခဲ့တာပါပါပါလား။ဒီကနေ့ဟောနေတာကတော့တန်ခါကဟောနေတာနော်။သို့တော်လည်းဘယ်သူဆုံးမကိုဟောနေတယ်။ဘုရားရှင်ဆုံးမကိုဟောနေခြင်းကြောင့်မြတ်စွာဘုရားကိုစိတ်ကညွှတ်ထားရမယ်။ ဖျားရှင်ကိုအာယုပြုထားမယ်။အော်မြတ်စွာဘုရားကခန္ဓာ၆ပြီးပြနေတယ်ပြတော်မူခဲ့တာကိုလို့ဘုရားပေါ်မှာကျင့်ဥဒ္ဒရာတရားရှိနေရတယ်။အဲဘုန်းကြီးတို့ထိုင်းနိုင်ငံမှာဘုန်းကြီးတွေတရားဟောပြီးဆိုရင်သူတို့ကရက်တောင်ကြီးကွဲပြီးတော့ဟောတယ်။အဲ့ဒီရက်တောင်မှာဖျားဆင်းတော့ပါတယ်။မျက်နှာကွဲတကူလို့ဖုံးပြီးတော့ရက်တောင်ကြီးကွဲပြီးတော့တရားဟောတယ်။ဘေးတဲ့ဘာဖြစ်လို့အဲ့ဒါလိုမျိုး နေနာကွယ်ပြီးတော့ရက်တော့ဖုံးပြီးတရားနာဟောတယ်လဲဆိုတော့တရားဟောတာကသူ့ဟောတာမဟုတ်ပါဘူးတဲ့ဖယားဟောတာပါတဲ့ဖယားဟောတဲ့အတိုင်းသူကနောက်ွယ်ကဟောနေပညာဖယားရှင်ဟောနေတယ်လို့သဘောပေါက်စေခြင်းတော့လို့ဖယားရုပ်သွားတော်ကိုရက်တော့မှထဲပြီးတော့သူကသူတို့ကဖယားဟောနေတဲ့ပုံစံတော့ဟောတာပါတဲ့မဆိုးဘူးသူတို့အတွေးခေါ်လေးတယ်ပြင်ပေါ်အတွေးခေါ်ပေါ့နော် ဤကြည်တာတို့ယောဂီများသဏ္ဍာန်မှာလည်းပဲတရားနာတဲ့အခါမှာခန္ဓာနဲ့ညံကိုတွေ့ဟောတဲ့တရားသည်ဘာဟောတယ်လဲအတန်တက်အပေါ်မှာညံကလေးနဲ့ကပ်ပြီးစိုက်ပြီးတော့နှလုံးသွင်းထားဟောတဲ့ပုဂ္ဂိုလ်ကခန္ဓာ၆ပြီးတော့ဟောနေတဲ့အခါမှာယောဂီများကလည်းခန္ဓာ၆ပြီးတော့နားထောင်ထားမလှုပ်နဲ့မရွှေ့နဲ့လှုပ်ဖို့ရွှေ့ဖို့စိတ်တွေမကူးနဲ့ဒါကြိုတင်ပြောထားတဲ့ရှေ့ကအမျိုးသားယောဂီတွေရော ဒီလရှင်တဲ့နောက်လို့ရောကျိုးတင်ပြောထားတယ်တရားနာပြီးဆိုမလှုပ်ပါနဲ့ဘုဘကအမျိုးသားတွေတေဟောင်းလှုပ်နေပြီပြီသတိထားပါနည်းနည်းလေးတည်တည်ငြိမ်ငြိမ်လေးစိုက်ပြီးနားထောင်ပြီးသီးခံပြီးနားထောင်ပြီးဩခန္ဓာကပြနေပြီကိုလို့တရားဆိုတာမတရားမလှုပ်နဲ့ခန္ဓာကပြတာကတရားသာပြတာယောဂီတို့ကလှုပ်တယ်ရွှေ့တယ်ပြောင်းတယ်ဆိုတာမတရားလှုပ်ထားတာတရားကိုမတရားလှုပ်တာ ပြနေတဲ့တရားကိုတရားလို့မမြင်ဘဲနဲ့မတရားလို့မြင်တဏှာခိုင်းတာကိုလှုပ်ရွှေ့ပြောင်းလဲနေလို့ရှိရင်အဲ့ဒါတရားသမားကမတရားလို့နေတဲ့ပုဂ္ဂိုလ်တော့ဒါကြောင့်မလို့တရားဟောလို့ရှိရင်ဟောတဲ့ပုဂ္ဂိုလ်ကလည်းခန္ဓာ၆ပြီးဟောနေရတယ်လို့နာယူတဲ့ပုဂ္ဂိုလ်လည်းကိုယ်ခန္ဓာ၆ပြီးနားထောင်လို့ရှိရင်အော်မိမိတဏှာထဲမှာတရားတွေထိုင်ထားပြီးတော့အာထုတ်ပြီးတော့တရားနာနေတဲ့တွေ့တာကြောင့်ယော ဒီနေ့ဝိဇ္ဇာဓာတ်ကလည်းယောဂီတို့ခန္ဓာထောက်ပြီးတော့ပြခြင်းကြောင့်ဝိဇ္ဇာနဲ့စရဏစရဏနဲ့ဝိဇ္ဇာကျင့်နေတယ်ဒီကဟောပြီးလိုက်တယ်ကျင့်နေတယ်ဟောပြီးလိုက်တယ်ကျင့်နေညံသွင်းပြီးလိုက်တယ်ဟောမှုကျင့်မှုထုံနှခုနှခုပြေဝတရားရဆိုသလိုနာမှုကျင့်မှုထုံနှခုနှခုပြေဝတရားနာမှုလည်းမှန်ကျင့်မှုလည်းမှန်တရားနာမှုလည်းမှန်ကျင့်မှုလည်းမှန်မှာ
ဩမြတ်စွာဘုရားခန္ဓာထောက်ပြီးပြောတာကိုဒုက္ခနာကိုကြီးမမြဲဘူးဆိုတာတော့မှန်လိုက်တာစင်းရဲတဲ့ဆိုတာမှန်လိုက်တာခန္ဓာကိုယ်တကူလုံးမှာဟိုကနေစက်ဒီကနေစက်တောင်းပြတင်းပြထုံပြကျင်းပြကိုက်ပြခဲပြနဲ့ ทุกข์บ่เหมี่ยวเมียตัวตุเป้ที่ชอกทะเดขันธ์โกยี้บาล่ะลูกขันธ์กะปะดาญานนี่เนี่ยแก้ขัดพี่တော့บ่รู้นี่ยามเส่งจี้ไปยามมะกุเสียรอจี้กะบ่จี้ยามเด้ส่งจี้เอ้วิบัตนะเตยาสุดาส่งจี้ได้อลุกว่าเตยาถ่ายในคาเลยเว้ยส่งจี้ได้อลุลุถากว่าเตยานาได้คาเลยขันธ์โกส่งจี้ได้อลุลุถากว่าส่งไม่จี้ยินเตยานาราเตยาถ่ายน่ะบ่ปูเนาะส่งจี้มาบ่ลุถาได้เลยတရားနာတဲ့တရားနာတာတရားအထုတ်တာပဲဒါကြောင့်မလို့အရာတိုင်းမှာယောဂီတို့ရဲ့ဒီဖျားစွာရှိသောအရိယာသူတော်ကောင်းကြီးတွေကဆုံးမတဲ့ဆိုတာမရှိကိုဆုံးမသလားအရှိကိုဆုံးမသလားဒါကြောင့်ခန္ဓာအရှိဉာဏ်ဖြင့်ကြည့်သောဒိဋ္ဌိဆိုတာဖြစ်မလာဘူးခန္ဓာအရှိကိုဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာငါလည်းမရှိသူလည်းမရှိပုဂ္ဂိုလ်လည်းမရှိတတ်တော်လည်းမရှိအတ္တအတ္တဇီဝလည်းပြားလည်းမရှိအော်ယုံနာနှစ်ပါးဖြစ်ယုံနာနှစ်ပါးပြည့်နေတာကိုလို့မြင်လာလိမ့်မယ်ယုတ်တဘုံနဲ့တဘုတ်ကိုတွေ့တော့ယုတ်နဲ့ဖြစ်တာလဲယုတ်နဲ့ပြည့်တာလဲယုတ်နာလို့မြင်လို့ချင်းဒိဋ္ဌိပြုတ်သွားပြီငါပြုတ်သူဘပုဂ္ဂိုလ်ဘုတ္တဝါမရှိအထေတရတဏမရှိအော်မရှိတာမရှိမှသိရင်ဘာလို့ခေါ်လဲဒိဋ္ဌိပြုတ်တယ်တမာဒိဋ္ဌိဖြစ်သွားပြီမရှိပါလေအရှိကိုဆွေးနေရင်မိစ္ဆာဒိဋ္ဌိဖြစ်သွားတတ်တယ်ဟုတ်တယ်လားဒိဋ္ဌိကဘုရင်တို့ဒီတမ္မာဒိဋ္ဌိစရှိတော့မေကင်7ပါးရှိသလိုတမ္မာမေတမ္မာဒိဋ္ဌိစရှိတော့မေကင်7ပါးရှိတော့မိစ္ဆာဒိဋ္ဌိစတော့မိစ္ဆာဒိဋ္ဌိလည်း7ပါးရှိတယ်နော်မိစ္ဆာဒိဋ္ဌိမိစ္ဆာတမိစ္ဆာဒိဋ္ဌိမိစ္ဆာတမ္မာဒိဋ္ဌိမိစ္ဆာဒိဋ္ဌိတွေ့ပြီးတော့တမ္မာသင်္ကပ္ပမိစ္ဆာသင်္ကပ္ပတမ္မာဝါယမမိစ္ဆာဝါယမတမ္မာတတိမိစ္ဆာတမ္မာတိမိစ္ဆာတတိသမ္မာသမာဓိမိစ္ဆာသမာဓိသမ္မာတတိမိစ္ဆာတတိသမ္မာဝါစာမိစ္ဆာသမိစ္ဆာဝါစာသမ္မာကမ္မတမိစ္ဆာအာဇီဝသမ္မာအာဇီဝမိစ္ဆာအာဇီဝဆိုပြီးတော့ဒွန်တွဲပြီးတော့ရှိအဲ့တော့သမ္မာလန်းနဲ့မိစ္ဆာလန်းကနှစ်လန်းဖြစ်နေတော့ခန္ဓာကိုယ်ကိုဉာဏ်ကလေးနဲ့အကဲခတ်ပြီးကြည်နေတဲ့ခန္ဓာတမ္မာဒိဋ္ဌိဖြစ်နေတယ်ခန္ဓာကဖြစ်စဉ်ကိုဉာဏ်တွဲပြီးမရှိရင်မိစ္ဆာဒိဋ္ဌိဖြစ်နေညာလည်းပြီနော်ဒါကြောင့်ရှေးသူတော်ကောင်းတွေကမိစ္ဆာတမ္မာလန်းနဲ့ပြခွဲကမှတ်ရမယ်ဟောမိစ္ဆာတမ္မာလန်းနဲ့ပြခွဲကမှတ်ရမယ်မိစ္ဆာလံဟာအပေရွာမှန်စွာရောက်တတ်တယ်။တမ္မာလံဟာချမ်းသာရာနိဗ္ဗာန်ရောက်လိမ့်မယ်။တမ္မာဒိဋ္ဌိလံကတဲ့မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ချမ်းသာကိုကျေးဇူးပြုသွားတယ်လို့မိစ္ဆာဒိဋ္ဌိလံကြတော့အပေတန္တရာအပေလေးပုံနဲ့31ပုံရောက်ရတတ်တယ်တဲ့။ဒါဆိုရင်ဘုန်းကြီးတို့ဒဂရမတိတဏ္ဍာရီမှာကဲဘာလံကို6လံရမယ်။တမ္မာလံကို၆ရောက်ရမယ်ကဲဟုတ်ပြီမိမိတဏ္ဍာမှာခန္ဓာကိုယ်ကြီးကိုကြောင်းရဆက်ကြည့်တော့ခဏပြောခဲ့ပြီအဝိဇ္ဇာပစ္စယသင်္ခါရဖြစ်တယ်လို့ပဋိစ္စသမုပ္ပါဒ်စဝန်တဲ့တဲ့ကိုထောက်ကြည့်ဘာနဲ့ပါရှိတယ်စလုံးနှလုံးရှိတယ်နော်ပဋိစ္စသမုပ္ပါဒ်စဝန်တဲ့တဲ့မှာဘာနဲ့ပါရှိတယ်အဝိဇ္ဇာနဲ့တဏ္ဍာစေဝိုင်းနေသာရွက်တွေပေးထားတယ်အဲ့ဒါလေးကိုအကဲခတ်ထားဒါကပရိယတိအရှိနဲ့ပฏิပတ်တိအတိလေးကိုတွဲပြီးတော့ဘုရင်တို့ပရိယမကင်းတဲ့ပฏิပတ်တိတရားကိုဟောဖြစ်တယ်တရားဟောတဲ့အခါမှာပရိယတိဘောင်ကိုအမြဲတမ်းကင်ထားရပရိယတိအတိမပါသောပฏิပတ်တိဆိုတဲ့တရားသည်လမ်းမဆုံးဘူးဒါကြောင့်ပရိယတ္တိဘောင်ကိုအမြဲတမ်းနှလုံးသားထဲမှာထည့်ထားရပရိယတ္တိဘောင်ကျော်သွားလို့ရှိရင်ဒါလမ်းပေါ်မှာလမ်းချော်တတ်တယ်အစွန်းထွက်တဲ့ဝါဒဖြစ်သွားတတ်တယ်အစွန်းလွတ်တဲ့ဝါဒဖြစ်သွားတတ်တယ်ကိုထင်သလိုဟောလိုက်လို့ထင်သလိုပြောလိုက်ပြီဆိုရင်အစွန်းတတ်တတ်လမ်းဓမ္မမဥ္စေတာလမ်းဖြစ်သွားတတ်တယ်အစွန်းထွက်ဝါဒဖြစ်တတ်တယ်တခါတရံပေါ့ พยาห้องมองไปพยาห้องหดลุลุอัจฉริยะธรรมจีลุบีดอกขอเลยดอกพยาศีลสมมากะมิสิมาปฏิปทาลั้นမျက်စိမှပရိပဒလန်းကိုအတ္တကိလမထနဲ့အတင်းမှတ်ခိုင်းအတင်းလုတ်ခိုင်းတော့ကိုငင်းဆက်ပြီးဘာဖြစ်သွားသလဲစိတ်တွေဖောက်သွားတတ်တယ်နောက်ဆုံးမှဝိပဿနာဉာဏ်နဲ့တလုံးမှဖြစ်မသွားဘူးယက်တီသာကုံသွားလို့ဝိပဿနာဉာဏ်အနိစ္စလည်းမမြင်ခဲ့ဘူးဒုက္ခလည်းအနတ္တလည်းမမြင်ခဲ့ဘူးဖြစ်တာဖြစ်ဖြစ်ကိုယ်လည်းမတွေ့ခဲ့ဘူးတစ္ဆာတရားဒီဘာမှမသိသွားပဲတမထအယုန်နဲ့အချိန်ကြီးကုံဆုံးပြီးတော့သွားနေကြမယ်ဆိုရင်ဘုရားအဆုံးမနဲ့လွဲတတ်တယ်နော်ဒါကြောင့်မလို့ဘုရင်တို့တရားပြတတ်တဲ့ပုဂ္ဂိုလ်တွေယဟန်တန်ဃာတော်တွေဟာလည်းပဲဘုရားအဆုံးမကိုအမြဲတမ်းကိုင်းပြီးတော့ဘောင်းမကျော်စေရဘူးဘုပရိစ္ဆသမုပ္ပတ္တရားဆိုတာပရိယတ္တိဒါဘုရားရှင်ဆုံးမတော်မူတဲ့တရားတော်မြတ်ကိုမိုးဆရာတော်ဘုရားကြီးကထောက်ပြီးတော့ပြခဲ့တာဒေသနာတော်နဲ့ကြိုက်ပြီးတော့ခန္ဓာနဲ့တွဲပြီးတော့ပြတော်မူခဲ့တဲ့တွေ့တာကြောင့်ဒီနေ့ဘုန်းကြီးတို့တဏ္ဍာတက္ကရာမိုက်တဏ္ဍာထဲမှာတရားအသည့်မပေါ်လွင်သေးဘူးဆိုရင်ဘယ်သူလွှမ်းမိုးမှုခံရလိမ့်မယ်အဝိဇ္ဇာဘယ်သူလွှမ်းမိုးခံရမလဲဘာဖြစ်လို့အဝိဇ္ဇာလို့ခေါ်တယ်လဲမေးရင်သိသိသိထိုက်တာကိုမသိမတိသိမတိတိုက်တာကိုတိတော်ကြောင့်အဝိဇ္ဇာလို့ခေါ်တယ်။ပါဠိစကားနဲ့ပြောရင်အဝိန္ဒိယံဝိန္ဒတိတိအဝိဇ္ဇာ။ဝိန္ဒိယံအဝိန္ဒတိအဝိဇ္ဇာ။ဟောအဝိန္ဒိယံဝိန္ဒတိအဝိန္ဒိယံမတိသိမတိတဲ့တရားကိုဝိန္ဒတိတိတတ်ဤဣတိတသမထိုကြောင့်အဝိဇ္ဇာအဝိဇ္ဇာမိ၏။ဝိန္ဒိယံတိသိတဲ့တရားကိုအဝိန္ဒတိမသိဘူး။အဋ္ဌတသမထိုကြောင့်အဝိဇ္ဇာအဝိဇ္ဇာမိ၏အဝိဇ္ဇာဆိုတဲ့တရားသည်တဲ့မတိသိမတိထိုက်ထာကိုကြတော့သိတယ်သိသိသိထိုက်တာကိုကြတော့မတိတော်ချောင်းဘာလို့ခေါ်လဲတော့အဝိဇ္ဇာဆိုတာမတိတာတစ်ခုကိုပဲရောက်ချပြီးမတိမသဘောမပေါက်နဲ့ဟုတ်သူကသိသိသိထိုက်တာကြတော့သူကကွယ်ဝှက်ထားတယ်မြက်ကွယ်ပြုတ်ထားတယ်သီးသင့်သီးတိုက်တာကိုကြမြက်ကွယ်ပြုတ်ပြီးတော့မသီးသင့်မသီးတဲ့ကြတာကြတော့အမြဲတမ်းဆောင်ထားလေးရှိတယ်ကဲဘုန်းကြီးတို့ကြည်မသီးသင့်မသီးထိုက်ဘူးဆိုရင်လောကမှာလူချမ်းသာကြီးနတ်ချမ်းသာဗြဟ္မချမ်းသာဆိုတာရှိတရားလားမရှိတရားလားမရှိဘူးနော်လူချမ်းသာမရှိဘူးနော်ဒါ ปรมัตถ์မျက်လုံးနဲ့ကြည်ပညာမျက်လုံးနဲ့မကြည်နဲ့ဟုတ်ကဲ့လားဒီနေ့ ปรมัตถ์မျက်လုံးနဲ့ကြည်တဲ့အခါမှာလူချမ်းသာလည်းမရှိနတ်ချမ်းသာလည်းမရှိဗြဟ္မချမ်းသာလည်းမရှိဘူးဘာရှိပါသလဲဖေယားလို့မေးရင်မိုးကြီးမင်းနဲ့အိုနီယမနာကြီးမင်းနဲ့နာနီယမသိကြီးမင်းနဲ့သေနီယလို့ဒုက္ခသစ္စာသာကြည်နားလည်ပြီနော်လူချမ်းသာလားဒုက္ခသစ္စာလားနတ်ချမ်းသာလားဒုက္ခသစ္စာလားဉာဏ်မှချမ်းသာလားဒုက္ခသစ္စာလားဒါ ปรมัตถ์ဒါ ปรมัตถ์မျက်လုံးနဲ့ကြည့်ရင်ခန္ဓာတို့မိမဘယ်ခန္ဓာရရခန္ဓာရသူတိညာရသူရတဲ့ပုဂ္ဂိုလ်တိုင်းဟာမဟုတ်ဆရာတော်အဆုံးမနဲ့လမ်းကြည့်ဘုရားစကားကိုဇာတိတရားလက်ခံထားသူများဘို့လူတို့နောက်မိုးစင်ဆက်သင်မင်းလည်းတို့အသက်အနှင်းမရွေးသေးချဖြင့်မြဲသာသည်ဘုရားစကားကိုမဟုတ်ဆရာတော်ကြီးကနားလည်လွဲအောင်ထောက်ပြဇာတိတရားလက်ခံထားသူများဘို့လူတို့နောက်မိုးစင်ဆက်သင်မင်းလည်းတို့အသက်အနှင်းမရွေးသေးချဖြင့်မြဲသာသည်ဇာတိပရိသန္တိဇာတိရတဲ့ပုဂ္ဂိုလ်တဏ္ဍမှာဇရာပြာတိမရဏတွေနေစေပြီးတော့တည်ခြင်းပြန်နေစင်ကြခြင်းကြောင့်ဒုက္ခသစ္စာပဲပရိသန္တိဇာတိရသောပုဂ္ဂိုလ်တိုင်းဘယ်ပုဂ္ဂိုလ်ရရဒုက္ခစတာပဲလူဇာတိရရနတ်ဇာတိဗြဟ္မဇာတိရရနတ်ဗြဟ္မာတွေကြတော့ဥပပတ္တိဇာတိကိုဟုတ်တယ်လားဘယ်လိုပဲနေရနေရဇာတိဆိုလိုက်ကြဲကိုကဒဂရမတွေတဖြည်းဖြည်းပါဖြစ်လာလိမ့်မယ် โอเบโกဖြတ်ပြေးလို့မလို့ဘူးနာဘေးကိုဖြတ်ပြေးလို့မလို့ဘူးအာမနာရအောင်ဘယ်လိုဆေးတွေကဘာမှာအကောင်းဆုံးဆေးတွေနဲ့တွင်ထားပြုပြင်ထားရသလားယောဂဝိညာဉ်နှိစ္စတော့တာပဲမတိအောင်ပြုပြင်ထားတဲ့ဆေးရှိလားမဟုတ်အောင်မနာအောင်မတိအောင်သာလှုပ်လို့ရရင်လောကကြီးရာဖရဲစကားသည်အနတ္တလို့မပြောတော့ဘူးအတ္တလို့ပြောတော့မှာပေါ့အရာရာတိုင်းမှာမိတိရာမဆိုကိုယ်သဘောမရှိပါဘူးတဲ့ဟုတ်တယ်လားတပ္ပိတ္တမအနတ္တလို့ဟောတယ်နော်အရာရာတိုင်းမှာအနတ္တအစိုးရစရာပိုင်ဆိုင်စရာမရှိပါဘူးတဲ့အလုံးဘန်တစ်ခုမှအစိုးရစရာမရှိဘူးနိစ္စဒုက္ခအတ္တသူပါအပြင်ဘန်တစ်ခုမှဆွဲကင်လို့မရဘူးဒါကြောင့်မလို့သားအခုတရားနာနေတဲ့အချိန်ကြည့်ဖောက်ပြန်နေတဲ့ယောက်ကဘာဖြစ်နေတယ်တင်းပြလာတယ်ထုံပြလာတယ်ကြိုက်ပြလာတယ်အောင့်ပြလာတယ်အဲ့ဒါဟာတရားပြလာတာမှတ်ဖို့ပြလာတာယောဂီနိခန္ဓာကြည့်ဒီမှာကြည့်ဖောက်ပြန်နေပြီမမြဲဘူးဒီမှာကြည့်နင်းကကိုယ်မြဲတဲ့ရောင်ရောင်ထင်ခဲ့တယ်မမြဲဘူးဒီမှာကြည့်နင်းကကိုယ့်ကိုယ်ကိုချမ်းသာတဲ့ထင်ခဲ့တဲ့လူချမ်းသာလို့နေထင်ကြီးနေတဲ့နိခန္ဓာချမ်းသာတာမရှိဒီမှာကြီးဆင်းရဲနေတဲ့ဖောက်ပြန်တဲ့ဒီမှာကြီးစမ်းဒီမှာကြီးစမ်းလို့ဘယ်သူကပြနေတာတရားပြောက်ကိုမှချာနော်တရားချာကိုမှတွေ့နော်တရားချာတရားပြောက်စကားပြောက်စာမှာချာစကားချာစာမှာတွေ့ဟုတ်ကဲ့လားစကားပြောက်သွားလို့ရှိရင်ဘာပါချာရမလဲစကားချာရင်စာမတွေ့အဲ့ဒါလိုပဲတရားပြောက်တော့ခန္ဓာမှာချာရတယ်ခန္ဓာကမှပြနေတာပြတဲ့သဘောလေးကိုကြည်တတ်ရင်တရားဖြစ်တယ်ဗျာမကြည်တတ်ရင်မတရားဖြစ်မယ်ကြည်တတ်ရင်တရားမကြည်တတ်ရင်အဝိဇ္ဇာတဏ္ဍကပ်ပြီးကြည်နေရင်မတရားဝိဇ္ဇာဉာဏ်ကပ်ကြည့်ရင်တရားဟုတ်ပြီပြောခဲ့ပြီမတိတဲ့မတိထိုက်တာကိုတိတိတိထိုက်တာကိုမတိပါလို့ခေါ်ပါလိလူချမ်းသာနဲ့ချမ်းသာပြန်မချမ်းသာလို့အဝိဇ္ဇာကမတိဘူးလားအမှန်ကသူသိနေတဲ့လူချမ်းသာနဲ့ချမ်းသာပြန်မချမ်းသာဆိုအမှန်ဟုတ်လားဒီနေရာမှာပညာနဲ့ပရမတ်ကိုတွဲပြီးတော့ကြည့်လိုက်ပြန်တော့ချမ်းသာခြင်းခုနှစ်မျိုးရှိတယ်ဆိုတာဖယားဟောပြန်တယ်ချမ်းသာခြင်းပဲနေမျိုးရှိတယ်လူဘဝသည်တဲ့အနည်းငယ်တက်တာရနေလို့ရခြင်းကြောင့်တကောင်းတက်တာစားတော့စားရည်တော့ရည်အစားတာအဆင်ပြေနေခြင်းကြောင့်သူ့ကိုလည်းပဲတဲ့အကြောင်းအားလျောစွာသုံးပုံတစ်ပုံသည်ချမ်းချမ်းသာသာလေးနေလို့ရလို့လူချမ်းသာတစ်မျိုးလို့ခေါ်ပါတယ်တဲ့နားလည်ပြီနော်အစားသာရရအဆင်ပြေအဆင်ပြေပြီးတော့နေလို့ဒီပုဂ္ဂိုလ်ကိုဘယ်လိုခေါ်ရမလဲလူချမ်းသာစားတော့စားရည်တော့ရည်နေထိုင်ရင်ဘာမှပူပင်စရာမရှိဘူးအလုံးအဆင်ပြေနေတယ်အစသာအဆင်ပြေနေတယ်ကုသိုလ်လုပ်တယ်ကုသိုလ်လုပ်ငန်းတွေကိုမြင်မြန်လုပ်ခွင့်ရနေတယ်ဌာနအထုတ်မယ်ဆိုရင်ဌာနလုပ်တယ်လုပ်အားပါတယ်လုပ်တယ်သီလတရားတွေငါစောင့်ချောက်တော့မယ်ဘယ်အခက်ခဲမှမရှိပါဘဲနဲ့သီလကိုလုံလုံချုံချုံစောင့်ချောက်နေတယ်ငါတရားအထုတ်မယ်လို့ဘဝအခွင့်အရေးကိုอยู่တော့မယ်ဆိုရင်လည်းပဲရရှိတာခွင့်ရေးကိုဒင်းပြကြပြရန်လို့ပဲရရှိနေတယ်။ဒါကြောင့်မို့လို့တဲ့ဘဝတံပတိဘဝမှာပြည့်စုံတဲ့ပုဂ္ဂိုလ်ကိုလည်းပဲဘုရားကဘာပြောတဲ့လူချမ်းသာတစ်မျိုးပါပဲ။ကုသိုလ်တွေပြုခွင့်ရနေလို့ချမ်းသာတာနဲ့ကုသိုလ်လုပ်ငန်းတွေကိုလုပ်ခွင့်ရနေလို့ဘာလို့ခေါ်ပါလဲ။လူချမ်းသာပဲတဲ့။သူပြီးတော့နတ်ချမ်းသာ။နတ်ပြည်နတ်လောကမှာလည်းပဲလုတ်เสียကိန်းသာပင်မပန်းမပြုတ်လို့เสียမရှိတဲ့အတွက်တော့နတ်ပြည်နတ်လောကလည်းဘာလို့ခေါ်ပါလိ။နတ်ချမ်းသာပါပဲတဲ့။ပြီးတော့သမထချမ်းသာ။နတ်ချမ်းသာနဲ့မြတ်မချမ်းသာနဲ့အတူတူပဲနော်။ပြီးတော့ဇန်ချမ်းသာတဲ့သမထဘာဝနာလေးအားထုတ်လို့ပထမဇန်ဒုတိယဇန်တတိယဇန်စတဲ့ဇန်ဆင့်ဆင့်ဖြစ်အောင်ကြိုးစားပြီးဇန်စိတ်နဲ့နေလို့ချမ်းသာနေတယ်တဲ့။ဒါလည်းပဲဘာချမ်းသာလို့ခေါ်ပါလိ။တတိယဇန်ချမ်းသာတဆင်းသိပြီးတော့ခန္ဓာယုတ်တရားနံတရားယုတ်နံဓမ္မသင်္ခါရတရားတို့ အနိစ္စလို့မြင်နေတဲ့ဩမမြဲတဲ့ခန္ဓာကိုယ်ရဲ့မမြဲတဲ့တဆင်းရဲတဲ့ခန္ဓာဆင်းရဲတဲ့အတိုင်းအဆိုးမရတဲ့ခန္ဓာကိုယ်အဆိုးမရတဲ့နေပြနေပါဘောလားခန္ဓာကိုယ်ကြီးရဩခန္ဓာမကောင်းတဲ့ခန္ဓာမှန်လိုက်ပါမြတ်စွာဘုရားမကောင်းလိုက်တာဘုရားခန္ဓာတကူလို့ကောင်းတာမရှိဘူးဘုရားလို့ဒီကဝိပဿနာဉာဏ်နဲ့ထင်ပြီးခန္ဓာအနိစ္စလက္ခဏာဉာဏ်လေးတွေဓမ္မမို့ဒုက္ခလက္ခဏာဉာဏ်လေးတွေဓမ္မအနတ္တဉာဏ်ဉာဏ်လေးတွေခန္ဓာကိုထောက်လို့ထောက်လို့ကြည်ပြီးတော့တကောင်းတဲ့သာစိတ်ချမ်းသာတာနဲ့ကြည်ပြီးတော့နေတာလည်းပဲချမ်းသာခြင်းတမျိုးအဲ့ဒါကိုဝိပဿနာချမ်းသာလို့ခေါ်တယ်။ဘာချမ်းသာလဲ?နံပါတ်လေးဝိပဿနာချမ်းသာ။အဲ့ဒီဝိပဿနာတရားတွေအာအောင်အားတွေပြည့်ဖြိုးပြီးတော့ဖြစ်ဖြစ်တည်မြင်ဖြစ်ဖြစ်တည်ဖြစ်ဖြစ်သုံးပါလို့မျက်မှောက်ပြုသွားပြီဆိုရင်မချမ်းသာ။ဟုတ်တယ်လား?အဲ့ဒီမချမ်းသာနောက်ွယ်မှာဖိုးစောလေးစောပြီးတော့ညကိုင်းပြီးနိဗ္ဗာန်ကိုအာယုံပြုနေတာကဖြူချမ်းသာပြီးတော့မှနိဗ္ဗာန်ချမ်းသာနားလည်ပြီနော်ဒါဆိုရင်ဒီချမ်းသာခြင်းတရားဟာလောကမှာမရှိနေဘူးလားရှိတယ်ဘုရားကလူချမ်းသာနတ်ချမ်းသာဇန်ချမ်းသာဆိုတာကွာတဲ့လောကီချမ်းသာပါပဲဘာချမ်းသာလဲနှခိုင်မြဲသေးတော့ဆန်ချမ်းသာခြင်းပဲတဲ့လူချမ်းသာဆိုတာဟာໄຂແມ່ນမရှိဘူးညချမ်းသာလဲဇန်ချမ်းသာလဲမໄຂမြဲသေးပါဘူးတဲ့သူကກະດິမမြဲသေးဘူးတဲ့ວິປັດຕະນາချမ်းသာရဲ့မဲချမ်းသာພູချမ်းသာອີ່ບາချမ်းသာရဲ့ດີ4မျိုးຈະປ່ຽນတော့ກະດິမြဲတယ်တဲ့ກະດິမြဲလို့ချမ်းသာခြင်းອະສິດເບတဲ့ຍ້ານເລີຍແດ່ເນາະဒါဆိုရင်ဘုန်းကြီးတို့တဏ္ဍာတဂရမိုက်တဏ္ဍာမှာလူချမ်းသာဖြစ်ဖို့ကမလိုဘူးလားချမ်းသာတဲ့အတိုင်းဝါချမ်းသာတယ်ဆိုတာမီလီယံနာကြီးချမ်းသာမှချမ်းသာတယ်ဆိုလို့ဒီမဟုတ်ဘူးနော်စားရည်တောက်ရည်စားတာအဆင်ပြေပြီးတော့စိတ်ချမ်းချမ်းသာသာလေးနဲ့ကိုမိသားစုအတိုင်းဝဲမှနေရတယ်ပြီးတော့မိမိရရှိအချိန်လေးတွေရက်ကလေးတွေကန့်သက်နေနေပြီးယူပြီးတော့တို့ကုသိုလ်တွေဒါနကုသိုလ်ကောင်းမှုတွေမိမိစွန်းသောတမန်ဩတ္တချက်တဲတဲ့ဘုံဆိုသလိုသာသနာအကျိုးအတွက်ရည်ဝင်ပြီးတော့လှူဒန်းဖြစ်တဲ့ဒါနကုသိုလ်တွေချန်ရန်လာတယ်။သီလကုသိုလ်ကောင်းမှုတွေမကျိုးမပေါက်မပြောင်းမချအောင်ဆောင်းချောက်တက်လာတယ်။ဝိပဿနာဘာဝနာတရားတွေအားထုတ်တက်လာတယ်။အဲ့ဒီပုဂ္ဂိုလ်ဟာဘဝမှာပြည့်စုံနေသလိုတဲ့ဘဝတံပတိဘဝပြည့်စုံတယ်။ဘောဂတံပတိစီစီဥဒ္ဒါပြည့်စုံတယ်။ဘဝတံပတိဘောဂတံပတိဒီဝတံပတိနတ်ပြည်ရောက်ကြောင်းကုသိုလ်ကောင်းမှုနဲ့ပြည့်စုံနေတယ်ပြီးတော့မှနိဗ္ဗာန်တံပတိနိဗ္ဗာန်ရောက်ဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်တဲ့တရားတော်မြတ်ကိုနံပါတ်၁ဆရာကောင်းသမားကောင်းကိုမိဝဲခွင့်ရပြီဒီပုဂ္ဂိုလ်တွေကကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဟာတရားဓမ္မတွေဆရာကောင်းသမားကောင်းကိုမိခွင့်ရတယ်နော်ဒါရှိလို့ကုသိုလ်ရှိလို့ဆရာကောင်းသမားကောင်းနဲ့တွေ့ကိုတွေ့လာရတယ်အဲ့ဒီပုဂ္ဂိုလ်အဲ့ဒီဆရာကောဆရာချုံဆရာမောင်းနဲ့တွေ့ပြီဆိုရင်တဲ့အဲ့ဒီအဆုံးမလေးကိုဖယားရှင်အဆုံးမအတိုင်းလိုက်နာကြင့်ကြံပွားများအထုခွင့်ရသွားမယ်ဆိုရင်နိဗ္ဗာန်တံပတ္တိမဉ္ဇဉ်ဘုညာနိဗ္ဗာန်ချမ်းသာကိုညှက်ကိုင်းလာတတ်တယ်။အာယုံပြုတ်ဖို့တက်လာတယ်။အော်နိဗ္ဗာန်ဆိုတာဒီဆင်းရဲနေတဲ့ဒုက္ခမရှိတဲ့သဘောကိုချမ်းသာခြင်းနိဗ္ဗာန်ရှိ။ဒုက္ခမရှိရင်ဒုက္ခရှိတယ်။ဒီခန္ဓာဒုက္ခတွေမရှိတော့ဘူးဆိုရင်နိဗ္ဗာန်ဒုက္ခရှိတယ်။အဲ့ဒီနိဗ္ဗာန်ဒုက္ခချမ်းသာခြင်းသဘောကိုခန္ဓာဒုက္ခကနေပြီးတော့လှဲနေပြီးယူရမယ်။ဒီလက်ရှိဒုက္ခသစ္စာမှនិရောဓသစ္စာ ਨੇ ပဲတဲ့ကိုလှဲယူတဲ့မေကသစ္စာဘာဝနာတရားကိုရှင်းတန်းသိပြီးအားထုတ်မယ်ဆိုရင်တချင်းချင်းမှនិရောဓသစ္စာနိဗ္ဗာန်ချမ်းသာကိုတွေ့ဖို့တွေ့ရမှာပဲရကိုရမှာပဲလို့ကိုကိုကိုယုံကြည်ခြင်းတရားတရားတို့ဖြင့်ကြိုးစားနေတဲ့ဉာဏ်ကိုဝိဇ္ဇာဉာဏ်လို့ခေါ်တယ်ဗျာ။ဘာဉာဏ်လို့ခေါ်တယ်။ဒါဝိဇ္ဇာဆိုတဲ့အတိရဲ့အဝိဇ္ဇာအတိအတိနှစ်တိနော်။အဝိဇ္ဇာဆိုတာပြောခဲ့ပြီမတိသိမတိတတ်တာကိုသိသိသိသိတာကိုမတိတာအဝိဇ္ဇာ။ဝိဇ္ဇာဆိုတဲ့သဘောကမတိတိမတိစာကိုမတိဘူးတိတိတိတိတာအကုန်တိခြင်းကြောင့်ဘာလို့ခေါ်တဲ့ဝိဇ္ဇာ ဘာတွေတည်တည်တည်တည်တလဲမေးလို့ရှိရင်ဒုက္ခသစ္စာပိုင်းခြားသိအောင်လုပ်သမုဒိယသစ္စာပယ်ရမယ်ဆိုတာသိတယ်မေကသစ္စာဆိုတာပွားရမယ်ဆိုတာသိတယ်ညီရောဓသစ္စာဆိုတာမျက်မှောက်ပြုရမှာပဲဆိုတာသိတယ်အဲ့ဒါလို့သိတတ်တဲ့သဘောမျိုးလို့တည်တည်တည်တိုင်းတာတွေအကုန်သိတယ်ပြီးတော့ရူပံဇာနတောဘိကဝေဝိဇ္ဇာရုပ်ကိုပိုင်းခြားသိတာဝိဇ္ဇာဝေဒနာဇာနာသောဘိက္ခဝေဝိဇ္ဇာဝေဒနာတရားတို့ပေါ်မှာထိုးထွင်းဉာဏ်တို့ဖြင့်သိလာတဲ့သိညာဇာနာသောဘိက္ခဝေဝိဇ္ဇာသင်္ခါရဇာနာသောဘိက္ခဝေဝိဇ္ဇာဝိညာဏဇာနာသောဘိက္ခဝေဝိဇ္ဇာစေတစေတမိပေါင်းတို့ရုပ်ဝေဒနာသိညာသင်္ခါရဝิญญဉ်တုသောခန္ဓာ၅ပါးတို့ဤအနိစ္စလိုသဘောပေါက်တဲ့ဒုက္ခလိုသောအနတ္တလိုသဘောပေါက်တဲ့ဉာဏ်ကလေးကိုဝိဇ္ဇာလို့ခေါ်တယ်။ဩခန္ဓာကိုယ်ကြီးဟာတကယ်မမြဲပဲကိုငါတို့ကမြဲတဲ့ခြင်းနဲ့အခုဉာဏ်ကြီးလေးထန်ကြည့်တော့ခန္ဓာကိုယ်ကြီးကဖောက်လာပြီ။တင်းပြလာပဲ၊ထုံပြလာတယ်၊ကြိုက်ခဲပြလာတယ်၊အောင့်ပြလာတယ်၊ရာပြလာတယ်။အိုးတခါစုတည်နဲ့ထိုးသလိုပြလာတယ်။တန်ဘူးပြားကြီးပေါ်ထဲမှာထိုင်နေရသလိုအောက်တစ်ခုလိုပူလိုက်တာ။အဲ့ဒါလို့ပြနေတာဘယ်သူကပြနေတာခန္ဓာကပြတာနော်တရားပြမထာဝရကပြတာမဟုတ်ဘူးနော်မိသည့်ပုဂ္ဂိုလ်တရားမှလာပြတာမဟုတ်ခွင်းတို့ရရှိထားတဲ့ခန္ဓာအတိတ်ဘဝပေါင်းမြောင်များစွာတို့ကတို့ကြိုးစားလာခဲ့တဲ့အာကုသိုလ်ဒီကုသိုလ်ဒီရောရှင်းပြီးလုံးလို့ရရှိထားတဲ့ခန္ဓာကြီးလူဘဝဆိုတာကုသိုလ်အာကုသိုလ်နှစ်ခုကြောင့်ရထားတာနတ်ဆိုတာကာမဝရကုသိုလ်တစ်ခုကြောင့်ရတာဟုတ်တယ်လားအပေလေးပုံဆိုတာအာကုသို့တစ်ခုတည်းကြောင့်ရသွားတာအပေတန္တရာကအာကုသို့တစ်ခုတည်းကြောင့်ရသွားတာလူဆိုတာကုသို့နဲ့အာကုသို့နှစ်ခုကြောင့်ရထားတာနတ်ပြမဆိုတာကကာမဝဒလောကီကုသို့သူဖြင့်ရထားတာဟုတ်တယ်လားဒါလေးလေးခွဲတာအော်သူလူရှစ်တာကုသို့တိတန်တစ်ခုတည်းမဟုတ်ဘူးဘာလဲရောရှစ်လာတယ်အကုသိုလ်ဆိုတာကဘုန်းကြီးတို့ခဏပြောခဲ့တဲ့စကလုံးတန်ထောက်အဝိဇ္ဇာတို့အတိတ်ဘဝတည်းကကုသိုလ်တွေပြုလုပ်ပြီးတော့ဤကုသိုလ်ကောင်းမှုလို့ဖြစ်လျက်ဘဝတိုင်းဘဝတိုင်းဘဝမတောင်းတလာဘူးလားသိလို့တောင်းတလားမသိလို့တောင်းလားမသိတာကတောင်းတာကသင်္ခါရမသိတာကတောင်းတာကအဝိဇ္ဇာသင်္ခါရပစ္စယပရိသန္တိဝิญဉ်ပြီးတော့နံယုတ်တလာယရဏဖတ်တာဝေဒနာခန္ဓာ၅ပါးတို့ကြည်ဒီဒီအကောင်ကြီးရခန္ဓာ၅ပါးကောင်ကြီးတာဒီအပုတ်ကောင်ကြီးခန္ဓာကိုယ်ကြီးဒီခန္ဓာ၅ပါးပဲတာဒီခန္ဓာ၅ပါးဒီဘွားကနေပေါ်လာတာမဟုတ်ဖန်ဆင်းလို့ပေါ်လာတာလည်းမဟုတ်အလိုလိုဖြစ်လာတာလည်းမဟုတ်ဘာကြောင့်ဖြစ်လာတာကံကြောင့်ဒါကြောင့်လဲအဝိဇ္ဇာသင်္ခါရကံတရားအဝိဇ္ဇာဆိုတာအကုသို့အဝိဇ္ဇာဆိုတာသူကအကုသို့တစ်ချက်နှစ်ပါးထဲမှာလောဘမှုစိတ်ကနှစ်ပါးပါတဲ့၈ပါးလောဘမှုစိတ်၈ပါးရဲ့ဒေါသမှုစိတ်၂ပါးရဲ့မောဟမှုစိတ်၂ပါးရဲ့ပေါင်းလိုက်တော့အကုသို့စိတ်၁၂ပါးဟုတ်တယ်လားအကုသို့စိတ်၁၂ပါးထဲမှာမောဟမှုစိတ်ဆိုတာဟောမောဟဆိုတာအဝိဇ္ဇာတို့အဝိဇ္ဇာအာယုန်လေးကပ်ပြီးတော့ဘဝကိုတောင်းတလာမိတယ်ပစ္စည်းဥစ္စာတွေအကုန်ကြခံမှာသိမ့်မောင်းမြောင်မဲသောအကုန်ကြကသားတွေရှင်ပြုကထိန်တွေလူဒန်းကြောင်းကြီးကံကြီးတွေဆောက်လို့တန်းဘဝကိုတောင်းတာဤလူဒန်းရတဲ့ကုသိုလ်ကောင်းမှုဖြစ်လျာဘဝတိုင်းဘဝလားဒီလင်းဒီသားဒီမြအောင်းမောင်းအောင်ပေါင်းရပါလို့ခင်ဗျာတဏ္ဏကောင်းဆောင်လာခဲ့အဝိဇ္ဇာတဏ္ဏမူလနှစ်ပတ်ကောင်းဆောင်ပြီးတော့ဘုန်းကြီးတို့တရားဓမ္မတွေကြိုးစားလာခဲ့တော့ဒီနေ့ခန္ဓာ၅ပါးမရထားဘူးလားတို့ရဲ့ယံသူသည်ဘယ်သူနဲ့ဘယ်သူအဝိဇ္ဇာတဏှာကိုသစ္စာဖွဲ့ကြည့်လိုက်ပါသမုဒယသစ္စာအသစ္စာတော့ဩသူသမုဒယသစ္စာကြောင့်အခုဘာသစ္စာရထားအလိုလိုပေါ်လာတာမဟုတ်ဘူးကိုယ်သိချမ်းတော့သမုဒိယသစ္စာဆိုတာဘယ်သူကောင်းဆောင်တယ်မသိမှုအဝိဇ္ဇာ ဒုက္ခသစ္စာဒုက္ခအညာဏဒုက္ခသမုဒိအညာဏဒုက္ခနိရောဓအညာဏဒုက္ခနိရောဓဂါမိနိပရိပဒအညာဏအယဝုစတိအဝိဇ္ဇာဆိုခြင်းနောက်သစ္စာ၄ပါးကိုသိအောင်လဲမကြိုးစားဖြင့်သိအောင်လဲမပွားများဖြင့်သိအောင်လဲမကြိုးစားဘူးပယ်အောင်လဲမကြိုးစားဘူးပွားများဖို့လဲမကြိုးစားဘူးမျက်မှောက်ပြုတ်လဲမကြိုးစားမိတဲ့အတွက်ဒါကြောင့်ဘုန်းကြီးတို့ဘာဒဂရမတိဘာကဲဖျားရှင်နဲ့မလွဲလာဘူးလားဖျားအဆူဆူနဲ့လွဲလာတာဗျာခင်ဗျာဘာလို့သဲစုမကပွင့်ညာတိတိဖျားရှင်မြတ်နဲ့လွဲလာတာဘသူကိုလက်သက်မွေးလာလို့အဝိဇ္ဇာတဏ္ဏနော်ဒီမူလနှစ်ပါးကိုတော့ဒဂရမတွေစိတ်ထဲမှာချင်းအောင်နာတော့တာသူအဝိဇ္ဇာကြောင့်ဒီလိုဖြစ်နေတယ်မတိမှုကြီးလွှမ်းမိုးနေလို့ဒီလိုဖြစ်နေတာဟုတ်ကဲ့လားဒီကနေ့အတိတ်ဘဝတို့ကမတိတာထားလိုက်တော့ဒီနေ့ပြီအောင်ကြိုးစားရတော့မယ်ဟုတ်ကဲ့လားအတိတ်ဘဝတို့ကတိတိမိထားရတော့ဩအစိတ်ကလူမကြီးတွေပါနေခဲ့ပြီတို့ဒီနေ့ဘယ်လိုယောဂါကြီးဖြစ်လာမယ်ဆိုဘယ်သူမှမသိဘူးဇီဝတံပြာတိကာလောသဒေဟနိကံပဏံကရေဆိုသလိုအသက်ဘယ်လောက်ရှည်ရှည်နေရမယ်ဆိုတာဘယ်သူမှဘယ်ယောဂဘယ်နေ့မှဘယ်ယောဂဖြစ်လာမယ်ဆိုတာဘယ်သူမှနားလည်တယ်နော်ဘယ်နေ့မှသိရမယ်ဆိုတာလဲသိရင်ဘယ်ဘုံဘယ်ဘဝကိုရောက်မယ်ဆိုတာလဲမသိနိုင်ဘူးတယ်ဗျာဒီနေ့အတိတ်ကမသိပင်ညာတော့တရားအသည့်ကိရင်သိတယ်ဗျာသောတပန်တည်တဲ့ပုဂ္ဂိုလ်သည်ငါဘယ်နေ့မှသိရမယ်ကိုယ်အချိန်နှိစက်လာတဲ့အခါသိတယ်ဟုတ်တယ်လားငါသိရင်ဘယ်ကိုရောက်မယ်ဆိုတာသိတယ်ငါတကယ်လို့ဒီတရားဖျားရှင်ဆုံးမတရားတွေကိုလက်တွေ့အထုတ်ထားခြင်းကြောင့်ငါသိအပယ်လေးပုံမရောက်ဘူးငါတွေ့နတ်ပြည်နတ်လောကမှာအရှင်သင့်နေရာရှိပြီသားဘယ်သောခါမှငါအပယ်လေးပုံကမရောက်ဘူးအပယ်လေးပုံရောက်မဲ့တရားတွေငါမရှိတော့ဘူးဖျားရှင်ဆုံးမအပ်တဲ့ဒါနပြိလခြံသောဝိပဿနာတရားတွေငါလက်တွေ့အထုတ်ထားတယ်အမှန်တရားတွေအမှန်တိုင်းငါမြင်ထားတယ်စွဲလုံးလောက်ဝရိယတင်းပြီးကြင့်ကြံပွားများအထုတ်ထားလို့ငါဒုက္ခသစ္စာပိုင်းခြားသိထားပြီအပယ်လေးဘုံရောက်စီတဲ့သမုဒိယသစ္စာငါပယ်တတ်နေတယ်မေကသစ္စာဒီငါပွားနေထိုင်ပြီးပွားများနေတဲ့ရပ်ပြီးပွားများနေတဲ့စဉ်ကြံမှတ်ပွားများနေတဲ့လျောင်းတဲ့ခါလည်းငါပွားများနေတယ်ဒီကုသိုလ်တတ္တိယငါအတွက်အရှင်သင်ရှိပြီးသားလို့ကိုယ့်ကိုယ်ကိုယုံကြည်ချက်ရှိတယ်လက်မထောင်ရဲတယ်ဟုတ်တယ်လားဗာဒတတ္တိကိန်းထားလို့အရိယာသူတော်ကောင်းတတ္တိလက်တွေ့ကျင့်ထားတာကိုလုံလဝရိယရှင်းတန်းတင်ပြီးလက်တွေ့ကိုယ်တိုင်ကိုကြအပန်းနဲ့ကျင့်ကြံပွားများအားထုတ်ထားတော့နံပါတ်၁ဗာသက်္ဆာပိုင်းရှားသိထားပြီးပြီဒီရုပ်ဒီတန်ဒီခန္ဓာ၅ပါးတို့ကျိမာများစွာဖြစ်ပြီးပြည့်နေတာကိုမြင်နေတယ်ဒီဖြစ်ပြီးပြည့်စုံမှုသဘောကိုမြင်နေတဲ့တွေ့တာကြအမြင်ခံကဖြစ်ပြီးပြည့်နေတဲ့ဒုက္ခသစ္စာလမ်းပြီးညံနဲ့ထောင်းလို့ထောင်းလို့ထောင်းလမ်းပြီးကြည်နေတဖြုတ်ဖြုတ်တလုံးလုံးတရွရွတမမဖြစ်လိုက်ပြီးလက္ခဏာတက်ကလေးကိုလမ်းပြီးမြင်နေတာလေးကမက္ကသစ္စာဖြစ်နေတယ်ဒီကြီးမှာတဏှဥပဒံကံသမုဒိယသစ္စာသိပြီးသားသမုဒိယသစ္စာမင်းသိစေသတိသိစေသတိလို့ပြောစီရမလို့ဩစီရမလို့ဘူးဒုက္ခသစ္စာမှာမက္ကသစ္စာတို့လမ်းပြောင်းလိုက်တဲ့အချိန်မှာသမုဒိယသစ္စာအလိုလိုပါဖြစ်ပြီးသားဒီချိန်မှာရာဂစိတ်ဒေါသစိတ်မောဟစိတ်တွေမဆွေနေဘူးလားတတင်းကရာဂဒေါသမောတတင်းကငြိမ့်နေတာကတတင်းကလောကိနိယောဒသစ္စာအဲ့ဒီတတင်းကလောကိနိယောဒသစ္စာတဲ့အဖြစ်များရဲ့တချင်းချင်းမှာလောကုတ္တရာနိယောဒဆိုက်တဲ့နေသည်ဘာဒကပိတ်တဘောဝလားတတန်တရားလုံးလားဒါကြောင့်အားလို့ကိုအမိဘညီကိုမောင်နှမမိသားစုလို့သဘောထားပြောပါတယ်တဘောဝတနတ်စာကိုမကြည့်နဲ့တတန်တရားလုံးအတွက်ငဲ့ပြီးတော့ကြိုးစားပေးပါတခဏဆင်းရဲကလေးကိုမညာနဲ့ခန္ဓာအကုဆင်းရဲခြင်းဒုက္ခဟာမပြောဘလောက်ကလေးဟုတ်လားအကုဆင်းရဲတဲ့ဒုက္ခဒီမပြောဘလောက်ကလေးသာဒီဒုက္ခထက်ရှိမှပူဒုက္ခဒီများလာလိမ့်မယ်ထိုင်လို့မရထားလို့မရယောဂဖြစ်လာအောင်မယ်ဟုတ်တယ်လားနာတာချီယောဂတုအဲ့ရဘုံဘုံလဲပြီဒီနေ့ကညာနေကမကြီးတယောက်ပြော ပြောပြတယ်သူရဲ့မတ်တော်မောင်စီချုံလွန်ကဲပြီးတော့စီယုံတင်ထားရတယ်အဲ့ရမှာအိမ်များလို့ဖျားတဲ့ခါကနေအကွင်းလိုက်ကိုအသားလေးဆွေးကြလာပေါ်လာတယ်ပထမတော့ငငယ်လေးပါတဲ့အဲ့ဒါမဖြစ်တော့ဆရာဝန်ကြီးကအကုန်လုံးရှစ်ထုတ်လိုက်တယ်လှီးဖြတ်ပြီးတော့အသားပြန်ထက်ตาก็မကောင်းမှုထင်ပါတယ်တဲ့သူဟာအဝမ်းကြီးဖြစ်နေတယ်ခင်ဗျာကြောချလို့တော့မရတော့ဘူးကြည်စံဘာဒုက္ခအောက်ပိုင်းတည်းမှာရှည်ကြောင်းလဲဖြတ်ထားရပြီးပြီးကြောကလည်းကိုကွာကြနေပြီးပြီးဘလောက်ဒုက္ခတွေများတယ်လဲဆိုတာစဉ်းစားဘာဒုက္ခလဲဘုရင်တို့တရားဓမ္မတွေလည်းကိုယ်အလဲဘယ်နည်းရောက်လာမယ်ဆိုတာဘယ်သူမှမပြောနိုင်ဘူးဟုတ်ကဲ့လားအဲ့ဒါလို့လောကဓာတ်ကြီးတစ်ခုနဲ့တိုက်ဆိုင်လာခဲ့ဉာဏ်အံအဲ့ဒီချိန်ကျမှတရားအားထုတ်ရှင်လိုက်တာငါတရားအားဖို့အားထုတ်ပါမယ်လို့ငိုတောင်းလို့ရမလားမရပါဘူးဘယ်လိုမှအဆင်မပြေတော့ဘူးနော်ဒါကြောင့်မလို့ကြိုတင်ပြင်ဆင်မသေးခင်ပြူရကအိုရာတို့မရောက်ခင်လေအိုရာကနာယာတို့မရောက်ခင်လေးမှာမိမိကိုယ်ပိုင်ဘာတိလေးပါးကိုသိတဲ့အသည့်တစ္ဆာလေးပါးကိုသိတဲ့အသည့်တို့ဉာဏ်တို့မပေါ်ပေါ်အောင်ဘာလို့ထားရမလဲကျင့်ထားရမယ်တရားဓမ္မတို့ရဲ့ဟုတ်ကဲ့လားဒီလိုကိုယ်တိုင်းကိုဘဝကိုကြိုတင်ပြင်ဆင်မရှိဘူးလောကတိုင်းတို့ဒိုင်းနေတွေ့တော့မှဘုရားမှားပါဘောလားငါမကြည့်စမ်းငါကျမ်းမာစီလုံးကအလုပ်တွေမဆရာသမားတွေအနီးကပ်နေပါလေဆရာသမားတွေတွေ့ခဲ့ပါလေကဲနဲ့ဆရာသမားတွေဆုံးမလဲပါလေငါခံလောက်ညာခဲ့တယ်ဆရာသမားကိုညာတာနဲ့ငါကိုယ့်ကိုညာတာနဲ့တတန်တရားလို့မှညာတိုက်ညာလိုက်ညာလိုက်ညာလိုက်ညာလိုက်ဓာတ်နဲ့ပဲငါအရှင်ကုန်ခဲ့ပါလားငါမှတရားသိမရှိပါလားအဲ့ဒီချိန်မှာနာမကျန်းဖြစ်လာတဲ့ခါမှာအိယာဘောဘုံဘုံလဲပြီးတော့မြေဒီကလေးနဲ့ငိုနေုံကတော့ဘာမှမဖြစ်တော့ဘူး။ဒါပြင်လို့မရတဲ့နောင်တ။ဟုတ်ကဲ့လား။ဒီနေ့ဘုန်းကြီးတို့တရားဓမ္မနဲ့ပြုပြင်မဲ့အချိန်ရောက်နေတဲ့နော်။ဘာလို့ရမယ့်အချိန်။အေးပြင်ခြင်းသိမှလည်းမပြုပြင်မှုဆိုရင်ခဏခဏဖယားဟောတော်မူတဲ့အတိုင်းပေါ့ကိစ္စကမှသို့တာလို့ရှင်သေးကောင်အလိုက်မှတဲ့ကြီးမိုက်လို့ပဲရှင်ကောင်းကြီးတကောင်းကြီးတည်သွားတာမြင်တော့ဟာဟန်ကြပြီချောင်းထဲမှာငါအတက်တက်တလို့စားလို့မကုံတော့ဘူးဆိုတော့ကြီးကန်းကောင်ကြီးကစင်ကလေးကောင်ကြီးတင်းပဲစီးပြီးတော့ကဲအသားတွေစားလိုက်အပုတ်ရည်တွေတောက်လိုက်ဟာအသွေးတွေတောက်လိုက်အဲ့နဲ့အာအာအာပြောနေတာချောင်းထဲကထွက်ပြီးဟောမြစ်ထဲရောက်သွားပြီးကမ်းမြင်းနဲ့မကူဘူးပြောနေတာဟောမြစ်ထဲကနေပြီးတော့သမုတ်တရားဘက်ကိုခွာသွားပြီးမကူဘူးသူကကိုယ်လိုရောက်သေးတယ်မကူဘူးမပြန်သေးမပြန်ဘူးပြန်မပြန်လို့ရပါလေမပြန်မင်းနဲ့အဲ့ဒါမဲ့မောမဲ့ပေါ်နေတယ်သမုဒ္ဒရာတည်းလဲရောက်ရောသမုဒ္ဒရာနဲ့ငမန်းဒီငစင်ဒီကဟိုကကိုက်စားဒီကကိုက်စားနဲ့တိုင်းဆိုစင်းတော့ပြုတ်ခရင်မြုပ်သွားရောမြုပ်လဲမြုပ်သွားရောတိုက်တော့ထပြန်တော့တာပဲအရှိဖက်ပြန်ကြည့်တော့ပြန်လို့မရကံမမင်းအနောက်ဖက်ပြန်ကြည့်လာပြန်ပြီးကံမမင်းတောင်ဖက်ပြန်ကြည့်တယ်ကံမမင်းမြောက်ဘက်ကိုင်ကမ်းမပြေမြောက်အတောင်ကမိထွက်ပြီးတော့အတောင်ကျိုးပြီးတော့ရေထဲမှာငါအစာခံရတယ်လို့ပဲတဲ့ငါတို့လက်တို့ရဲ့အစာခံတော့ကြီးကမ်းမိုက်လို့ပဲတင်းတို့သည်အဲ့ဒါလို့မဖြစ်လေနဲ့လို့ဥမာဆောင်ပြီးတော့ဘုရားဟောတာနော်ပစ္စည်းဥစ္စာဆိုတာရှင်သေးကောင်နဲ့တူတယ်ဟုတ်တယ်လားဟောဒီခန္ဓာကိုယ်ကြီးနဲ့ပစ္စည်းဥစ္စာတွေပုံမှန်မဲ့မောတွဲတာနေရင်အဲ့ဒါဘာနဲ့တူလိမ့်မယ်ကြည်မှန်တဲ့သူပြန်ကျင်တက်မှလဲတရားအားရှိတဲ့ဝိရိယအာတင်လို့တက်တဲ့တရားဝိရိယတတိသမားတွေပညာတရားတွေအားတင်လို့အားထုတ်လို့ရပါလေအမထုတ်ပါဘဲနဲ့ခန္ဓာကိုယ်ကြီးကိုအလိုလိုက်တဲ့ပုဂ္ဂိုလ်ဟာဘာနဲ့တူလိမ့်မယ်တချင်ချင်းမှာဘာဖြစ်ရလိမ့်မယ်နောင်တနဲ့တရားတက်တဲ့နော်ဘာနဲ့တရားတက်တဲ့ဒါကြောင့်နောင်တမရခင်ကြိုးပြင်စင်နောင်တမရခင်တသလုံးတသံတရားလုံးမှာဘယ်နဲ့ဘယ်တရားနဲ့နေလာခဲ့ပါလိ။အဝိဇ္ဇာတဏ္ဏပါသ္စာတို့အဲ့ဒီသမုဒ္ဒယသစ္စာစူးစမ်းခဲ့တဲ့မြတ်ကာလဘလို့ပါသ္စာပဲရမယ်။တသံတရားလုံးမှာသမုဒ္ဒယစူးစမ်းလိုက်ဒုက္ခရောက်လိုက်သ သမုဒိယဒုက္ခဒုက္ခသမုဒိယသမုဒိယဒုက္ခဒုက္ခကဲတဏ္ဍာပရိစ္ဆေသမုပ္ပါဒ်ကြီးရက်တလားလဲတလားဘာဖြစ်လို့လဲနေတလဲမေးရင်အမှန်လေးချက်တရားနဲ့ကိုကွယ်ဝဲပိတ်ကားအဝိဇ္ဇာကြောင့်မဟာအမတ္တမောင်ကြီးကြ၏ဟုတ်တယ်လားလေးပါးသောသစ္စာတရားကိုမသိအောင်ဖုံးလွှမ်းနေတဲ့အဝိဇ္ဇာတရားကဖုံးလွှမ်းတယ်လို့သာလည်းဖြင့်ဩနာတိထထကွယ်တို့အဝိဇ္ဇာမှဝိဇ္ဇာပေါ်အောင်ကြိုးစားကြလို့မမှားဘူးလားတရားရှင်မှားတော်မူတဲ့တရားတော်မြတ်ကိုနာယူမှတ်သားကြကုန်လေဘုရားဆရာကြီးတော်အရိယာသူတော်မှာသိရသောဒုက္ခသစ္စာပိုင်းခြားမြင်အောင်ကြိုးစားနိုင်ကြပါစေအပယ်လေးဘုံရောက်စေနေတော်သမုဒိယသစ္စာကျင့်မဲ့ပယ်ဆောင်အမေကသစ္စာပွားများကြကုန်လေနိရောဓသစ္စာဆိုတဲ့မြညာဘုံညာနိဗ္ဗာန်ချမ်းသာကိုလင်းမြန်သောသိဉာဏ်တို့ဖြင့်ကောင်းစွာမသွေဆိုက်ရောက်နိုင်အောင်ကြိုးစားနိုင်ကြစေကုန်ရာသတည်းကဲကုသိုလ်တရားတွေရင်ဝယ်ပိုင်ပြီးတော့ဆုတောင်းအမြပေးပေးကြစို့ဤသို့ပြုရမြတ်ဘုံညာကြောင့်အမတ္တခေမံဤနိဗ္ဗာန်ကိုဤကံထုတ်လျှောက်ရောက်စေသောယနေ့ကိုအာထုတ်တည်းမြတ်ပါကကိုမိဘဆရာမျိုးတန်ခါနဲ့ကိုမဆောင်ချက်ကိုစောင်းနှက်ကအရင်စရွယ်ရှိတည်းမြတ်လုံးစုံဘုံ37ဖြင်းဖြင်းတမ်းမြချီချီတမ်းမြဝေနေရတို့ကြာကြာပါစေပေငါဝေဒီမြာတွေသာတုခေါ်စေသောကုသိုလ်အမြယအမြယအမြယယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ပုသ္သာတော်မြတ်တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောပရိယာသူတော်ကောင်းတို့ပုသ္သအတော်မြစ်တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်တာဓုသာဓုသာဂတုကုသိုလ်အမြတ်အမြတ်မြတ်ယူတော်မူကြပါကုန်လောပရိယာသူတော်ကောင်းတို့ဘုသားအတော်မြစ်တာနှင့်ကျွန်ုပ်တို့အားထုတ်ရသောကုသိုလ်မှန်သမျှတို့ကိုမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဂတုအလုံးကိုယ်စိတ်နှပြချမ်းမှချမ်းသာတော့ကုသိုလ်စိတ်တွေတို့ပွားနိုင်ကြပါစေ။ကဲဒီချိန်ဟာရေမိုးရှိုးတဲ့အချိန်ဖြစ်ပါတယ်အချိန်တနာကြီးနောက်ထပ်အရှင်55မိနစ်ကြာမှသေးတယ်50ကံလက်တွဲမှာရေမိုးရှိုးနိုင်ရေရှိုးပြီးရင်စင်ကြံကမ္မထံဖြင့်အသုံးပြုပေးနိုင်ပါတယ်ကဲမှန်မှန်လေးထသွားနိုင်ပါပြီနောက်ဆုံးကယောဂီများကကုသပဋ္ဌာမထသွားနိုင်ပါတယ်